ရုပ်ဆိုးရဘက်ကသာကုံတော်အေးဘက်မှာအလျှော့ပေးလက်လျောတာတွေမလုပ်ဘူးဆိုရင်အမေရိကန်ပြည်ထောင်စုအနေနဲ့တရုတ်တနိုင်ငံနဲ့ဖြစ်သတ်မှတ်တဲ့မူဝါဒကိုဆက်ပြီးထားသင့်မသင့်ဆိုတဲ့အပေါ်ယူကောက်ခံသမ္မတဒေါ်နယ်ထရမ့်ကပြောတာနဲ့ပတ်သက်ပြီးအထူးဆိုရင်အကြောင်းတရုတ်နိုင်ငံကဒီကနေ့ပြောလိုက်ပါတယ်။1989ခုနှစ်ကထုတ်ပြန်တဲ့ပူးတွဲကြေညာချက်ထဲမှာတရုတ်အစိုးရကိုတရုတ်နိုင်ငံရဲ့တခုတည်းသောတရားဝင်အစိုးရဖြစ်အမေရိကန်ကအတိအမှတ်ပြုတဲ့အကြောင်းဖော်ပြထားပါတယ်။တရုတ်နိုင်ငံတနိုင်ငံနဲ့ရှိပြီးတိုင်ဝမ်ကျွန်းဟာတရုတ်ရဲ့အစိတ်အပိုင်းဖြစ်တဲ့ဆိုတော့တရုတ်အစိုးရရည်တည်ချက်ကိုအတိအမှတ်ပြုထားတာပါ။ဒီမူဝါဒဟာအမေရိကန်တရုတ်ဆက်ဆံရေးမှာအဓိကအခြေခံဖြစ်ပြီးဒီကိစ္စရဲ့အထူးအရေးပါမှုကိုထရမ့်အစိုးရအဖွဲ့အစည်းနဲ့နားလည်ဖို့တရုတ်နိုင်ငံသားဌာနပြောခွင့်ရတူကတိုက်တွန်းပါတယ်။စီးပွားရေးပိုင်းစစ်ဆင်ညှိနှိုင်းတာတွေမှာတိုင်ဝမ်ဆိုင်ရာမူဝါဒကိုအသုံးချနိုင်မယ်လို့ထင်တာဟာစဉ်းစားညံနေလို့နဲ့အကြောင်းနိုင်ငံသားကြီးရကိုဘယ်လိုကင်တွယ်လို့ဆောင်မယ်ဆိုတာထရမ့်အနေနဲ့လေ့လာသင်ယူဖို့လိုအပ်တဲ့အကြောင်းဒီအစိုးရပိုင်း Global Times သတင်းစာမှာရေးထားပါတယ်။တိုင်ဝမ်ကျွန်းလွတ်လပ်ရေးဒါမှမဟုတ်စစ်လက်နက်ပစ္စည်းရောင်းတာကိုထရမ့်ကထောက်ခံမယ်ဆိုရင်တော့နိုင်ငံတကာရေးရာတွေမှာတရုတ်အနေနဲ့အမေရိကန်နဲ့ပူးပေါင်းဆောင်ရွက်စရာအကြောင်းမရှိတော့သလိုအမေရိကန်ကိုစန့်ကျင်နေသူတွေကိုစစ်ရေးနဲ့တခြားအထောက်ပံ့တွေပေးရနိုင်ခြေရှိတယ်လို့လည်း Global Times သတင်းစာမှာရေးထားပါတယ်။